စကိုင်းနိုင်ကလေးမြို့နယ်အတွင်းမှာရှိတဲ့ကျေးရွာတချို့ကနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့ပြီးတော့အရသာပြည်သူ9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံမျက်မြင်သက်သေတွေက VOA ကိုပြောပါတယ်စစ်တပ်ကအဲ့ဒီဒေသတဝိုင်းမှာတရွာဝင်တရွာထွက်ဝင်ရောက်ဝင်နောက်နေလို့ထောင်နဲ့ချီတဲ့ဒေသခံတွေလည်းဘေးလို့ရပြေးထွက်နေရဆဲပဲလို့ပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြထားပါတယ်ရှင
်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းတင်သားရွာမှာတက်ဆွဲထားတဲ့စစ်သားတွေဟာဒီကနေ့စက်တင်ဘာလ10ရက်နေ့မှာတော့ရွာကနေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာနေအိမ်၅အိမ်ကိုမီးရှို့ဖျက်ဆီးပြီးတော့အိမ်တော်တော်များများကိုလည်းဝင်ရောက်ရှာဖွေဖျက်ဆီးခဲ့ပါတယ်ဒါအပြင်ရွာကဖုန်ကြီးကျောင်းမှာရှောင်ပုံးနေတဲ့အမျိုးသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့မျက်မြင်သံကားတော်တစ်ပါးက VOA မြန်မာပိုင်းကိုမိန့်ကြားပါတယ်မီးလောင်သွားတဲ့အိမ်တွေကိုကိုယ်တိုင်ပါဝင်ပြီးတော့မီးငြိမ်းသတ်ပေးခဲ့ရတဲ့လုံးကြုံရေးအရာဘွဲ့နံမီကိုမဖို့ပြလို့တဲ့တန်ခါတော်တပားကအခုလိုမိတ်ပါတယ
်။ငါလုံးမီးလောင်နေတော့မိုင်းကျွန်တော်တို့တွားငင်းနေအဲမီးကမီးညွန့်ကျိုးပြီးဘေးအိမ်မကူးလောက်တဲ့အခြေအနေရောက်တော့ကျွန်တော်တို့အဲ့ဒီအောင်ထားခဲ့ပြီးတော့မှနောက်တိန်လောင်တာနဲ့နောက်တိန်ကိုပြန်တွားငင်းနေ။ဘလုံးပြာကြသွားတာတုံးရင်တိန်ကတော့နည်းနည်းပဲလောင်လာတာမီးငင်းခံလိုက်တယ်။အဲတော့ရွာအထွက်ကကင်းတဲ့ကိုမီးတည်ထားခဲ့တယ်။ဟုတ်တယ်သူတို့ဒီအထွက်မှာမီးရှို့သွားတာကျွားနေအထွက်မှာလေ။ဒီရွာနေဒီသူတို့ပဲပြောကြမလဲနေရာရွှေ့တဲ့ချိန်မှာဒီရွာနေထွက်ခွာတဲ့ချိန်မှာမီးရှို့သွားတာတော့
ဒါအပြင်ဒီကနေ့ကြံသာရွာမှာလည်းနေအိမ်ခုနှစ်လုံးမီးရှို့သွားတယ်လို့ကြားရကြောင်းအဲ့ဒီတန်ခါတော်ကစက်မိတ်ပါတယ်လွန်ခဲ့တဲ့ဩဂုတ်လ28ရက်နေ့လောက်ကတင်သားရွာကိုစီးနှင်းရှာဖွေတဲ့အချိန်မှာဒေသခံ10ဦးအဖမ်းခံခဲ့ရပါတယ်အဲ့ဒီအဖမ်းခံခဲ့ရတဲ့ဒေသခံ10ဦးဟာပြန်မလွတ်လာသေးတယ်လို့အခုတခါမှလည်းနောက်ထပ်အရက်သားပြည်သူ9ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီတန်ခါတော်ကပဲဆက်ပြီးတော့မိန့်ပါတယ
်ဒီဖမ်းသွားတာတော့10ယောက်မိန်းကလေး2ယောက်နဲ့ယောက်ျားလေး10ယောက်မိန်းကလေး2ယောက်လွတ်တယ်ယောက်ျားလေး1ယောက်လွတ်တယ်ဒါပေမဲ့သူတို့မိကြီးရောဒီဘယ်လိုပြောမလဲသူတို့လိုချင်တဲ့အချက်လေးတွေမိတယ်ပေါ့လေတပြီးတော့မှပြန်လွတ်လိုက်တာအဲ့ဒါဟိုဟာတွေကတော့နည်းနည်းပြောမလဲသူတို့ရဲ့ညီစွန်းလို့ခေါ်သွားတယ်လို့ဖမ်းသွားတယ်လို့ပဲထင်တာပေါ့
တင်သားရွာကဖုန်ကြီးကျောင်းမှာတင်းချောင်နေတဲ့လူစည်ရင်အရေးအတွက်ကိုစစ်တပ်ကနေကောက်ခံသွားတဲ့အကြောင်းလူမှုကွန်ရက်အွန်လိုင်းစာမျက်နှာမှာတင်လိုက်ကြလို့တယ်လီဖုန်းတွေကိုတင်းယူပြီးတော့လာဖမ်းသွားတယ်လို့ပြောပါတယ်။ဒီကနေ့ကျန်သားရွာမှာမီးရှို့ခံရတဲ့အခြေအနေကိုမလှမ်းမကန်းကနေတွေ့မြင်ရပေမဲ့အဖက်ဖက်ကနေထိတ်လန့်ကြောက်ရွံ့နေရလို့ထုံမပြောရဘူးလို့ကျန်သားဒေသခံတဦးက VOA ကိုပြောပါတယ်။
မီးတွေတော့ဟိုမီးခုံးငွေလေးတွေထနေတော့တွေ့တယ်ဗျဟိုကအဲ့လိုလေးကမြင်ရတယ်မြင်တော့မြင်ရတယ်ဗျအရင်မဖြောရဘူးဗျဘိုလ်ဘက်ဒီဘက်ပါပတ်ချလဲအောင်ကြောက်နေရတာကျွန်တော်တို့ရတာတွေကလေအားကြောင့်လဲဆိုတော့အာမမလို့ပြေလို့လဲလန့်နေရတာမျိုးသူအမျိုးစုံလေ
အဲ့ဒီဒေတာတဝိုက်မှာတော့စစ်တပ်ကနေဝင်ရောက်တက်ဆွဲမှုေနှောက်စီးနေတာတွေခက်စိတ်စိတ်ဖြစ်လာတယ်လို့ဒေတာခန်ကပြောပါတယ်ဒေတာခန်ကအခုလိုထွက်ပြေးနေတဲ့အချိန်မှာတရွာဝင်တရွာထွက်ပြီးတော့နေနေကိုစစ်တပ်ဘက်ကမီးရှို့တာတွေလုပ်နေတဲ့အတွက်ဘေးလူရကိုထွက်ပြေးနေရတယ်လို့တင်သားဒေသခံတဦးကလည်းပြောပါတယ်
။မိကရှူတာဒူးနေရွာတယ်နည်းရဒူးနေရွာမှာနှစ်အိမ်ရှူတယ်သူတို့ဒီနေ့ကကျွန်တော်တို့တင်သားရွာမှာဒီသုံးအိမ်ရှူတယ်မိအိမ်ရှူတာတင်ရတော့တတ်ခင်တယ်တန်ခါတော်ဒီသွားပြီးမှမင်းမင်းကိုနှီးသွားတယ်သုံးအိမ်ကတော့ပြာချသွားပြီအခုကကြံတာမှာရှူနေတယ်အခုလောင်နေပြီဒီရွာဝင်ဒီရွာထွက်ပြေးအိမ်ကိုလိုက်ထိမှမင်းနဲ့ရှူတယ်လူလူဖမ်းတယ
်စစ်သားတွေဝင်လာလို့ဒေသခံပြည်သူတွေထွက်ပြေးနေရတဲ့အချိန်မှာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မနေ့မနက်ပိုင်းတုန်းကလည်းဒိုးနယ်ရွာဘက်မှာအိမ်နှလုံးမီးရှို့ခံခဲ့ရပါတယ်။မနေ့နေ့လည်း12နာရီလောက်မှာတော့ကြောက်ဖူးရွာနဲ့ဒိုးနယ်ရွာအကြားမှာဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကလေး PDF ဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကထုတ်ပြန်ပါတယ်။ဒီမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်6ဦးထက်မနည်းသေဆုံးပြီးတော့10ဦးကျော်ဒဏ်ရာရရှိတဲ့ကြောင်းပြောပါတယ်။ဒီထုတ်ပြန်ချက်ထက်ကထိခိုက်သေဆုံးမှုစည်းရင်းကိုတော့VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူးရှင်။